ယူကရိန်းစစ်ပွဲနှစ်ပတ်လည်အချိန်နဲ့တိုက်ဆိုင်နေတဲ့အချိန်မှာပဲကမ္ဘာစီးပွားရေးထိပ်သီး G20 နိုင်ငံ20ရဲ့ဗန္ဒာရေးဝန်ကြီးများအစည်းအဝေးမှာစစ်ပွဲအပေါ်စီးပွားရေးအင်အားကြီးနိုင်ငံတွေကြားကကွဲပြားမှုကိုလည်းထုတ်ပေါ်ပြသနေပါတယ်။ဒီအစည်းအဝေးကိုအိန္ဒိယတောင်ပိုင်းဘင်္ဂါလူးရိုမှာတောက်ကြနေတုန်းကစတင်ကျင်းပတာဖြစ်ပါတယ်။အပွင့်အစည်းအဝေးမှာအမေရိကန်ဗန္ဒာရေးဝန်ကြီးဂျန်နက်ယယ်လင်ကယူကရိန်းအပေါ်ထောက်ပံ့ပေးနေတာတွေကိုနှစ်စာတိုးလှုံ့ဆော်ဖို့နဲ့ရုရှားရဲ့စီးရဲစွမ်းရည်ကိုကန့်သတ်ဖို့ G20 နိုင်ငံတွေကိုတောင်းဆိုခဲ့ပါတယ်။ဒါ့အပြင်အစည်းအဝေးကိုတက်ရောက်နေတဲ့ရုရှားကိုယ်စားလှယ်တွေကိုလည်းရုရှားအစိုးရအတွက်ဆက်လက်အလုပ်လုပ်ဆောင်ပေးနေတာဟာရုရှားသမ္မတဗလာဒီမာပူတင်ရဲ့ရက်စက်ကြမ်းကြုတ်မှုတွေမှာအလိုလိုအလိုပါဖြစ်နေတယ်ဆိုတာနားလည်ဖို့လိုတယ်လို့ဝန်ကြီးယယ်လင်ကပြောဆိုခဲ့ပါတယ်။ဒါပေမဲ့လက်ရှိမှာ G20 ဥက္ကဋ္ဌတာဝန်ယူထားရတဲ့အိန္ဒိယနိုင်ငံကတော့ယူကရိန်းပဋိပက္ခကိုအစည်းအဝေးမှာထုတ်ပေါ်ပြောဆိုတာမျိုးမရှိဘဲခက်ကင်းကင်းနေခဲ့ပါတယ်။အစည်းအဝေးမှာဗီဒီယိုမိန့်ခွန်းပြောခဲ့တဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကကမ္ဘာပေါ်ကအားအနည်းဆုံးထိခိုက်ခံရဆုံးသူတွေအရေးကိုအလေးပေးချဖို့စီးပွားရေးထိပ်သီးနိုင်ငံအစည်းအဝေးမှာတိုက်တွန်းခဲ့ပါတယ်။အရှင်အိန္ဒိယကရုရှားယူကရိန်းစစ်ပွဲကျူးကျော်စစ်ပွဲကိုစစ်ပွဲဆိုတဲ့စကားလုံးကိုဖော်ပြဖို့မလိုလားပဲအဲ့ဒီအစားပထဝီနိုင်ငံရေးတင်းမာမှုအကြအတဲ့ဒါမှမဟုတ်စိန်ခေါ်မှုစတဲ့စကလုံးနေနဲ့သာရည်ညွှန်းဖို့ဆန္ဒရှိနေတယ်လို့ပြည်တွင်းမီဒီယာတွေမှာဖော်ပြကြပါတယ်။နိုင်ငံအသီးသီးကကိုယ်စားလှယ်တွေကြောင့်အခုလိုသဘောထားကွဲလွဲမှုတွေကြောင့်စနေနေ့မှာထုတ်ပြန်မှုရှိတဲ့ပူးတွဲကြေညာချက်မှာကိုယ်စားလှယ်အားလုံးသဘောတူညီမှုရရှိမလားမရရှိနိုင်ဘူးလားဆိုတာအခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။